Welcome to the Voice of America in Burmese.
Mingla mane kin phit ja ba si khmya. Yo American tan ya 2022 khu ne July la 4 ye tanin la ni mane kin season lwe ko American pi daw su Washington DC myo daw ka ni dai yai thulun pe ni ba de. Line meter 2440 51 ne line meter 190 lo a pye VOA Facebook sa myan na ka ba yauk tan ne atu khu lwe thulun pe ni ba de. Ka kin maung so min ma di ka ni tanin la ni mane kin a season lwe ko ta win yu tin set twa ma ba.
မင်္ဂလာပါရှင်ကျမအခင်ရတဲ့ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်လည်းအတူပြောပြပေးပါပါယူကရိန်းကိုကျူးကျော်ဆင်နွှဲနေတဲ့ရုရှားကယူကရိန်းနဲ့ထိန်းချုပ်ထားစေဖြစ်တဲ့လူဟန်ဆာနောက်ဆုံးမြို့ကိုသိမ်းပိုက်ခဲ့တယ်လို့ပြောပါတယ်ယူကရိန်းကိုဆစ်လက်နဲ့ပစ္စည်းအကူတွေထပ်ပေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်အတိုက်ခံတွေနဲ့ဆွေးနွေးဖို့အတွက်မြန်မာစစ်ကောင်ဆောင်ကိုတရုတ်နိုင်ငံသားဝန်ကြီးကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်ဆွန်းနေ
ဟုတ်ကဲ့ခင်ဗျာအဲ့ဒီနောက်သတင်းဆောင်မတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတခုကတော့
အဲ့ဒီတော့ကိုယ်ကကလေးအများစုထဲမှာတရားဆိုရင်50ရာခိုင်နှုန်းတော့ရှိတယ်ဟုတ်ဒီကဆက်နေရတာတော့လိုအပ်တာပေါ့နော်အဲ့လည်းတော့ရှိနေတဲ့အခြေအနေက
ပြည်ရင်ပြည်နယ်မှာစစ်ပြေးထုတ်ကြတယ်ကလေးအများစုကိုယ်လွန်တုတ်ကွေးဖြစ်ပွားနေတဲ့အကြောင်းသတင်းပေးဖို့ချက်မှာအပြည့်စုံကြားရမှာဖြစ်ပါတယ်အဲ့ဒီနောက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်အပေါ်အမြင်သဘောထားစုစည်းတင်ပြခြင်းနဲ့နိုင်ငံကသတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုတ်တနဲ့ကမ္ဘာတလွာထူးခြားဆန်းပြားသတင်းတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့မနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါခင်ဗျာ။
Ukraine ရှေ့ပိုင်း Luhansk ဒေသက Ukraine နဲ့ထိန်းချုပ်ထားစေဖြစ်တဲ့နောက်ဆုံးမြို့ Lysychansk ကိုတိုက်ပိုက်ခဲ့တယ်လို့ရုရှားကတနင်္လာနေ့မှာကြေညာပါတယ် Luhansk ပြည်သူ့သမ္မတနိုင်ငံ LTR ဖြစ်တဲ့ခွဲထွက်ရေးလူလားသူတွေအမည်ပေးထားတဲ့ဒီဒေသကိုထိန်းချုပ်နိုင်တယ်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုးရူကသမ္မတဗလာဒီမီယာပူတင်စီကိုအကြောင်းကြားခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာန Telegram ကွန်ရက်မှာပြောကြားခဲ့တာပါရုရှားတပ်တွေဟာLTR ပြည်သူစစ်ဖွဲ့တွေနဲ့အတူလက်တွဲထိုးစစ်ဆင်ရတဲ့အတွက်စစ်မှုထမ်းကားတဲ့ဒီမျိုးနဲ့ဝန်ကျင်ဒေသအများပြားကိုအပြည့်အဝထိန်းချုပ်နိုင်ရတယ်လို့ရှိုးယူကသတင်းပို့ခဲ့ကြောင်းဝန်ကြီးဌာနရဲ့ post မှာဖော်ပြထားတာဖြစ်ပါတယ်။ Ukraine ကာကွယ်ရေးဝန်ကြီးဌာနရဲ့ BBC သတင်းဌာနနဲ့မင်းမြန်းကမ်းမှာတော့ဒီမျိုးကိုရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ခွဲထွက်ရေးတပ်ဖွဲ့တွေအပြည့်အဝထိန်းချုပ်ထားတာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ရုရှားတပ်ကပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာအဲ့ဒီမျိုးကတချို့နေရာတွေကနေယူကရိန်းတပ်တွေဆုတ်ခွာပေးခဲ့ရပါတယ်လို့ပြောပါတယ်။ယူကရိန်းဒေသအုပ်ချုပ်ရေးမှူးကတော့ဒီမျိုးဟာအပြင်းထန်အတိုက်အခိုက်ခံနေရတယ်လို့ပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ဆက်ဆင်နွှဲနေတာလေးလာရှိနေပြီဖြစ်သည်။အစောပိုင်းမှာယူကရိန်းသမ္မတဗလိုဒီမီယာဗဇလန်စကီကိုဖြုတ်ချဖို့ဒါမှမဟုတ်မျိုးရော Kiev ကိုတိမ့်တိုက်ဖို့အတွက်မအောင်မြင်တာကြောင့်ရုရှားက Ukraine အရှေ့ပိုင်း Donbas ဒေသကိုထိန်းချုပ်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတာဖြစ်ပါတယ
်။ Ukraine သမ္မတ Zelensky က Austria ဝန်ကြီးချုပ် Anthony Albanese ကို Kiev မြို့တော်မှာတင်းငွေတွေကလက်ခံတွေ့ဆုံပြီးစစ်လက်နက်ပစ္စည်းအကူအညီရရှိရေးနဲ့ရုရှားအပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုလုပ်ဖို့ကိစ္စတွေဆွေးနွေးခဲ့ပါတယ်။စစ်လက်နက်ပစ္စည်းတွေထပ်မံကူညီသွားမယ်လို့ Austria ဝန်ကြီးချုပ်ကပြောပါတယ်။
We will provide an additional 14 armored personnel carriers.
တန်ရက်ကကား14စင်းကြီးကကားအစင်း20ကိုကျွန်တော်တို့ထောက်ပံ့ကူညီသွားမှာပါ။တက်ရွှေပြောင်းရံမှာ3နဲ့စစ်သုံးကားတွေအစင်း60လောက်ထိကျွန်တော်တို့ပေးအပ်ခဲ့ပါတယ်။ယူကရိန်းကမြစ်တာရက်ခံထားတဲ့အတိုင်းနောက်ထပ်လည်း drone တွေအပါအဝင်အခြားစစ်သုံးပစ္စည်းကိရိယာတွေကိုထောက်ပံ့ပေးသွားမှာပါလို့ဝန်ကြီးချုပ် Albanese ကပြောသွားတာပါ။ယူကရိန်းဟာရုရှားနဲ့စစ်ခင်းနေရတဲ့အတွက်လက်နက်တွေကတော့ဆက်ပြီးလိုအပ်နေမှာဖြစ်ကြောင်းဒီအတွက်တိုင်းပြည်တစ်ခုတည်းအပေါ်မှာသာမှီခိုနေတာမျိုးမဟုတ်ကြောင်းရုရှားရဲ့ယူကရိန်းပိုင်နယ်ထဲကမထွက်သွားသေး၍လက်နက်တွေကလိုအပ်နေအောင်မှာဖြစ်တယ်လို့သမ္မတဇယ်လင်စကီးကပြောပါတယ်။ခေါင်းဆောင်တို့ဆွေးနွေးချက်အရယူကရိန်းရဲ့ပို့ကုန်ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့ရုရှားဝန်ကြီးတွေအပါအဝင်အစိုးရနဲ့နှီးဆက်တဲ့လုပ်ငန်းရှင်ကြီးတွေပါတဲ့16ဦးအပေါ်ခီးသွားလာခွင့်ကန့်သတ်မှုရောတန်ခတ်ပိတ်ဆို့မှုပါလုပ်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ
တင်းနင်းနေနေမှာဂါနာနိုင်ငံအန်ဂရာမှာကျင်းပနေတဲ့ ECOWAS အနောက်အာဖရိကထိပ်သီးညီလာခံကိုတက်ရောက်လာတဲ့ဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့ဒေသရင်းကမာလီဘာကီနာဖာဆိုနဲ့ဂီနီနိုင်ငံတွေမှာအာဏာသိမ်းမှုတွေကြောင့်ဖြစ်ပေါ်နေတဲ့ နိုင်ငံရေးတက်တနာတွေကိုဖြည့်ရှင်းနိုင်မှုစူးစမ်းနေကြပါတယ်။အနောက်အာဖရိကနိုင်ငံများစီးပွားရေးအတိုင်းဝန်း ECOWAS ရဲ့ပြီးခဲ့တဲ့လအစည်းအဝေးမှာတော့ဒီ၃နိုင်ငံအတွက်စီးပွားရေးနဲ့ငွေကြေးဆိုင်ရာနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့အတွက်ဆိုင်းငံ့ခဲ့တာပါ။အဲ့ဒီနိုင်ငံတွေမှာစစ်တပ်အာဏာသိမ်းမှုတွေဖြစ်ပွားခဲ့တဲ့နောက်ပိုင်းဒီနိုင်ငံများအဖွဲ့ကနေသူတို့ရဲ့အဖွဲ့ဝင်ဖြစ်နေခိတ္တရက်ဆိုင်ခဲ့တယ်လို့ဒီနိုင်ငံတွေမှာဒီမိုကရေစီနှီးကြရွေးကောက်ပွဲတွေကျင်းပဖို့အတွက်နိုင်ငံတကာကလည်းဖိအားပေးနေတာဖြစ်ပါတယ်။မာလီအာနာပိုင်တွေကတော့2024 February မှာသမ္မတရွေးကောက်ပွဲနဲ့2023 March လတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်လုံးချက်ဆန္ဒခံယူပွဲကျင်းပဖို့အပါအဝင်အတွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုမကြသေးခင်ကပဲချပြခဲ့တာပါ။အခုတနင်္ဂနွေနေ့ထိပ်သီးအစည်းအဝေးမှာတော့မာလီနိုင်ငံကတင်သွင်းတဲ့ဒီဆိုကိုတက်ရောက်လာတဲ့ ECOWAS နိုင်ငံတွေကလက်ခံလိုက်ကြပါတယ်။ဂီနီနဲ့ဘာကီနာဖာဆိုနိုင်ငံတွေကစစ်ကောင်စံတွေကလည်းအတင်းပြကူးပြောင်းကာလတွေကို၃နှစ်ထားရှိဖို့အဆုံးပြခဲ့တာဖြစ်ပြီးဒါဟာရွေးကောက်ပွဲဖြစ်လာဖို့အတွက်ကာလတိုက်ကြတယ်ဆိုပြီး ECOWAS အဖွဲ့ကပယ်ချထားတာဖြစ်ပါတယ်။
ဒေမန်နိုင်ငံကိုဗင်ဟေကင်မြို့တော်ကအကြီးဆုံးသီးဈေးဝယ်စင်တာမှာတနင်္ဂနွေနေ့ကတနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်လူအတော်များများသေဆုံးပြီးဒဏ်ရာသူတွေလည်းအများကြီးရှိကြောင်းရဲကပြောတယ်လို့ AP သတင်းမှာဖော်ပြပါရယ်သေဆုံးသူအရေအတွက်ကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပါဘူးပြစ်ခတ်သူလို့တန်တရာရှိတဲ့တနတ်သမားကိုတော့အဲ့ဒီသီးဈေးဝယ်စင်တာနားတဝက်မှာပဲဖမ်းမိခဲ့ပြီးသူဟာအသက်22နှစ်အရွယ်ရှိတဲ့ဒေမန်နိုင်ငံသားဖြစ်တယ်လို့ကိုဗင်ဟေကင်ဟူဂင်းရဲဌာနအကြီးအကဲတောမက်စင်ကပြောပါတယ်ဒီတနသမားဟာအကျန်းဖက်ဝါဒဇွဲနဲ့လှုပ်ဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့မဆုံးဖြတ်ရသေးကြောင်းသူကပြောပါတယ်အခုချိန်ထိသိရသလောက်အဲ့ဒီပြစ်ခတ်မှုမှာအခြားသူတွေပါဝင်တယ်ဆိုတဲ့သတင်းမျိုးလဲမရထားသေးကြောင်းရဲကပြောပါတယ်တနသမားရဲ့အသက်အရွယ်ကလွဲလို့အခြားအချက်လက်တွေကိုရဲကထုတ်ပြန်ခြင်းမရှိပါဘူးကိုဗင်ဟေဂင်မြို့ရဲ့တောင်ဘက်မြို့စုံမှာရှိတဲ့အဲ့ဒီဈေးဝယ်စင်တာဟာမြေအောက်ယထာတစ်ခုနဲ့ချိတ်ဆက်ထားပြီးမြို့လေကောင်ထိရောက်သလိုလေဆဲကိုပါသွားလို့ရတဲ့လွယ်ကူတဲ့နေရာဖြစ်ပါတယ်။အဝေးပြေးကားလမ်းမကြီးနဲ့လည်းနီးပြီး2004ခုနှစ်ကဖွင့်လင်းခဲ့တာပါ။အခုလိုဖြစ်ရက်ဟာအင်မတန်သတင်းဆိုးဖြစ်တယ်လို့ကိုဗင်ဟေကင်မြို့တော်ဝန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 11.13 5ဒိုမီတာ40 kHz 9.13 5ဒိုမီတာ51 kHz 5805နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မနစ်ကဖေဗရီမှာစစ်တပ်အာဏာသိမ်းပြီးခရက်ကပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံချိုင်းဝန်ကြီးဝန်ကြီးကမြန်မာစစ်ကောင်စံကိုအတိုက်ခံရင်းနဲ့ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့မှာထပ်တိုက်တွန်းလိုက်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုတရုတ်အစိုးရကပြစ်ပယ်မထားသလိုအခုမြန်မာရှေ့အောင်မြို့တော်ပုဂံမှာကျင်းပနေတဲ့မဲခေါင်လန်ချန်းပူးပေါင်းဆောင်ရေးအစည်းအဝေးကိုလည်းလာအိုစ်၊ထိုင်း၊ကမ်ဘောဒီးယား၊ဗီယက်နမ်နိုင်ငံတွေကနိုင်ငံချိုင်းဝန်ကြီးတွေနဲ့အတူတရုတ်နိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဟာစစ်ကောင်စီရဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်နှင်နဲ့တင်းနှင်းတွင်နေကနေပြည်တော်မှာတစ်ဆွန်ဆွေးနွေးခဲ့တာဖြစ်ပြီးမြန်မာစစ်တပ်တာဝန်ရှိသူတွေအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးပြီးနိုင်ငံရေးပြန်လည်တည်မြဲအောင်လုပ်ဖို့နဲ့မြန်မာနိုင်ငံမှာနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်လာစေဖို့အတွက်တရုတ်ဘက်ကမျှော်လင့်ထားတယ်လို့ပြောကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးတပ်နာတွေဖြစ်ရှင်းရတဲ့အတွက်အဖမ်းခံနေရတဲ့ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ကြောင်းမကြသေးခင်ကပြောကြားခဲ့တဲ့နောက်မှာအခုလိုတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
တရုတ်ပြည်မကြီးမှာပြည်တွင်ကူးစက်တဲ့ကိုဗစ်အကြီးပြုလူနာ85ဦးစနေနေ့မှာတွေ့ရှိရပြီးအဲ့ဒီထဲက62ဦးဟာအရှေ့ဘက်ချန်အန်ဝေးပြည်နယ်မှာဖြစ်တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မှာကြေညာပါတယ်စနေနေ့တည်းရက်တည်းပြည်နယ်6ခုမှာရောဂါလက္ခဏာမပြဘဲကိုဗစ်ပိုးရှိနေသူစုစုပေါင်း330ရှိပြီးအန်ဝေးပြည်နယ်က230ကျော်ဂျင်းဂျန်စုပြည်နယ်က56ရောက်နဲ့ရှန်တုံပြည်နယ်က10ရောက်ဖြစ်ပါတယ်ဒီတော်တွင်ကူးစက်မှုတွေရော့ကျလာတဲ့အတွက်ရှန်ဟိုင်းမြို့မှာကိုဗစ်စီကံကန့်သက်ချက်တွေကိုဖြေလျှော့ပေးပြီးရှန်ဟိုင်းဒစ္စနီအပန်းဖြေဥယျာဉ်ကိုပြန်ဖွင့်ပေးသားတယ်လို့ဆိုင်းဒီမှာထိုင်ပြီးတော့စားခွင့်ရတော့မှာဖြစ်ပါတယ်ကိုဗစ်ကြောင့်ရှန်ဟိုင်းမှာ2လကျော်ကြာအသွားအလာကန့်သက်တင်းကျပ်ခဲ့တာကြောင့်ကူးစက်သူတွေရော့ကျသွားတဲ့အပေါ်မှာတရုတ်အာဏာပိုင်တွေကသူတို့ရဲ့ကိုဗစ်ကင်းစင်ရေးလုံးဝကင်းစင်ရေးပေါ်လစီအောင်မြင်တယ်လို့ဂုဏ်ယူနေပါတယ်
ตอนนี้ที่วิ่งสีวายุที่ใครก็รู้นั่นไงนะก็คงสิเต็มปุ๊บเพียงอยู่ยามาหน้าหนีที่ใครก็อยากได้รู้สีวายุกูเชื่อมาที่ดอกที่กูไปกูเสกให้ดูบางที่อยู่บีมาเชื่อเต็มกูต้องหนีวาสีบีกูไปเจ้าตีส่งดูงานเราเนี่ยจะสีวายุเนี่ยวิธีเช่นเดียวกันยังใช้เนี่ยที่เรื่องงานนั่นไงมาหลังจากสีเต็มปุ๊บด่าเซนวันเราจะปิดเชียร์เองวีตั้งมองเช่าอย่างละยาบุตรแค่แค่เพียงนี้วายุส่วนวันที่ กันชนะวันที่สักระดับหนึ่งเรนี่มาเปลี่ยวไปเลยรูปังก์ดอลลาร์ตันเตียสิบเอ็ดปีใหม่เนี่ยตัวจีริงก็เต็มเต็มหมดเลยแล้วมันนับถอยหลังจากสิบเอ็ดมาเต็มเต็มหนึ่งเป็นเนี่ยเพียงนี้แล้วเปลี่ยวไปเลยรูปังก์นั่นเส้นนั่นนี่แทนเนี่ยตัวจีริงก็นั่งมาหลังจากชักงานเนี่ยเต็มเต็มเนี่ยซาตาวโก้แทนมีโอซานเนี่ยเซวาหลังจากสิบเอ็ดปีใช่ปุ๊บจะทดลองวิลลุงลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล ည်းတန်ချိန်၄000လောက်ပဲကျန်တော့တယ်လို့စွန့်ရဝင်ကြီးကသတင်းတောက်တွေကိုပြောပါတယ်။နောက်ထပ်တင်သွင်းမဲ့လောင်စာဆီအတွက်ဒေါ်လာတန်300ကျော်လိုနေတယ်လို့လည်းပြောပါတယ်။လောင်စာဆီခက်ချုံနေရတဲ့အတွက်တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲကျောင်းတွေကိုပိတ်ထားရတယ်လို့အစိုးရအလုပ်သမားတွေလည်းနေကနေပဲအလုပ်လုပ်ဖို့အတွက်ညွှန်ကြားထားတာဖြစ်ပါတယ်။အစိုးရအနေနဲ့လောင်စာဆီကိုပေးချေနေအောင်ရန်ပုံငွေရဖို့စ조사မှာဖြစ်တယ်လို့လောင်စာဆီတင်သွင်းသူတွေကိုငွေပေးချေမှုကုတဲ့ပို့အဆင်ပြေအောင်လုပ်ဖို့စ조사နေတယ်လို့လည်းဝန်ကြီးကပြောပါတယ်။
မိုးတင်းထန်စွာရွာသွန်းနေတဲ့ပါကစ္စတန်အနောက်တောင်ဘက်ချမ်းတောင်ကျော်လမ်းတစ်ခုမှာတနင်္ဂနွေနေ့တုန်းကခီးတဲ့ပြင်ဘတ်စကားတစ်စင်းလမ်းချော်ပြီးအမြင့်ပေ200လောက်ကနေရှိုးမြောင်တစ်ခုတည်းကိုထိုးကျသွားတာကြောင့်အနည်းဆုံး19ဦးသေဆုံးပြီး12ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီဘတ်စကားပေါ်မှာခီးတဲ့35ဦးလိုက်ပါလာတယ်လို့အခင်းဖြစ်ပွားခဲ့ရာဘလူချစ်စတန်ပြည်နယ်ကလက်ထောက်အုပ်ချုပ်ရေးမှူးမာထက်ဆော့ကပြောပါတယ်။ကျေးဇူးရေးအဖွဲ့တွေကတော့ကြောက်သေးကကားအပြူပြဲပုံအောင်နဲ့ဒီအနီးဝန်းကျင်မှာအသက်ရှင်ကျန်ရင့်နေသူတွေကိုရှာဖွေကယ်ဆယ်ခဲ့ပါတယ်။မိုးကြီးပြီးလမ်းချောရကနေကားကိုမထိနိုင်ပဲအခုလိုကြောက်သေးကြာသွားပုံရတယ်လို့အာနာဘိန်ကြီးကဆိုပါတယ်။နိုင်ငံတော်နန္ဒရာအခြေခံအဆောက်အုံကန္တနေကြနေသေးတဲ့ပါကစ္စတန်နိုင်ငံမှာရင်စည်းကမ်းလိုက်နာမှုအာနေနေသေးသလိုကားတွေကြန့်ခိုင်အောင်ပြုပြင်ထိန်းသိမ်းမှုအာနေနေသေးဒါကြောင့်မကြခဏဆိုသလိုမတော်တဆမှုတွေဖြစ်ပွားခဲ့တာပါပြီးခဲ့တဲ့လတုန်းကလည်းဒီလိုအလားတူဖြစ်ရမျိုးနဲ့လူ22ဦးသေဆုံးခဲ့ရပါတယ
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးတာပါ VOA America တန်ရတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်အမြင်သဘောထားစုစည်းတင်ပြခြင်းနဲ့သတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးပါမယ်။ပထမဦးဆုံးအနေနဲ့အတိုက်အခံတွေနဲ့တွဲဆုံဆွေးနွေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကစစ်ကောင်စီကိုတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့တိုက်တွန်းချက်ဟာကျိုးဆိုရမယ့်အချက်လို့သုံးသပ်သူတွေကယူဆကြပေမဲ့ခိုင်ခိုင်မာမာရလတ်ထွက်လာနိုင်မှမလားဆိုတာကတော့တတိထားစောင့်ကြည့်ရမှာဖြစ်ကြောင်းပြောဆိုကြပါတယ်။ဒီအကြောင်းကျွန်တော်ကပဲစူးစီးတင်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီနဲ့အတိုက်ခံတွေကြားဆွေးနွေးဖို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုပြောဆိုလိုက်တာဟာကျိုးဆိုရမယ့်အချက်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရိုဒင်းငါကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီတကယ် NRD နိုင်ငံတစ်ခုမြန်မာပြည်ရဲ့အတိကဆက်ဆက်နေတဲ့အိန္ဒိချင်းနိုင်ငံရဲ့အစ်စ်မြင့်ကောင်းဆောင်နိုင်ငံသေးဝင်ကြီးကိုယ်တိုင်အဲဒီလိုပြောသွားတဲ့ကိစ္စကတော့အခြေခံအဖြစ်ကြိုဆိုတယ်ဒါပေမဲ့တတိထားကြီးစွာနဲ့လည်းနည်းနည်းစောင့်ကြည့်ရမယ်လို့ယူဆတယ်ဗမာပြည်ရဲ့နိုင်ငံကြီးအတက်သေးကိုဖြည့်ရှင်းဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့လည်းကျွန်တော်ယူဆတယ်တရုတ်ရဲ့အတိကအရေးမှန်းချက်ကတော့ပမာပြည်မှာတည်ငြိမ်တဲ့အစိုးရတရက်ရှိဖို့လိုအပ်တယ်လိုလားတယ်ဒီအာဏာသိမ်းစစ်ကောင်စီကလည်းဘလို့မှတည်ငြိမ်အောင်မထိန်းသိမ်းနိုင်ဘူးဆိုတာလက်ရှိအခြေအနေကအပေါ်လွင်နေတယ်ဒီလိုဆက်သွားမယ်ဆိုလို့ရှိရင်အခုလက်ရှိပေါ့လေတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစုပ်ယုပ်ပျက်စီးနိုင်တဲ့အခြေအနေမှာအဲ့ဒီတရုတ်ကလည်းဒီတင်ပြလာတယ်အဆိုပြုလာတယ်လို့ပဲကျွန်တော်သုံးသပ်ပါတယ်
ဒါအပြင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမြန်မာနိုင်ငံရေးမှာပါဝင်ပတ်သက်ကြတဲ့အဖွဲ့အစည်းတွေအနေနဲ့စင်ကြင်တုံတရားကိုလက်ခံထားပြီးညှိနှိုင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာပြန်လည်တည်မြဲရေးကိုကြိုးပမ်းကြဖို့မျှော်လင့်တဲ့အကြောင်းပြောပါတယ် ยามานี้ก็เสียหน้าเต็มยี่หน้าไปบ่บ่าวลาเร่ในงานยึดยัดตนาบีกูพิชิญย์พันธุ์สีขันทายาเร่ตัวอังสันสุจีเนสุนีบุไม่พิชไนบุลูอพยพไม่พิโอไนมาเจ้าสิ่งก่อนสิ่งเกี่ยวกันยาปูเจ้าสมินทงกาปีเกเรตเรนบะตุนพิโอสุเกดีเร่หน้ามาแต่ยงในงานใจวันจีเอไต่ตรงเจ็ดพับบ่ลาระบ้า
ยินทางกูอากูเซอเมียวดาดิโมคราซีเปิดเจ้าอันนั้นที่วิเคราะห์กันลดดอกกูเซเลตอูเลพีอเมริกันพี่เราซูมานี่ได้เดมยามาในงานยี่ลีลาตงตัดดูดาวตัดเต็นสุยการ์โอแต่ยงในงานใจวันจีเอไต่ตัวมูเจ้าโนที่ยอดเดียร์และพี่เอาเลมิวทัวร์ลาบามลาสูบีตันยาชินีบาร์เอทุกอย่างจะคู่กันเราด้วยส่งส่วนเรื่องมูเจ้าตัวเปล่าเลยเจ้าก็ออกไปเปล่าละ จะองค์ท่านสุจีเนี่ยด้วยการด้วยเมื่อมีเงินเจ้ากูดูดีนั่นเนี่ยทุกอย่างเนี่ยได้ขันสุราบาลีดีสิ่งของที่เลือกมาเลือกได้ยังยังสุนีเวฟพิพิธจักสุนีเวฟพิพิธสุยเอ็งเช่นเดียวกันเดียบีโอเดียเดียวกันเลยสิ่งของที่เนี่ยบางทีเราต้องยุ่งช่วยยาวเราเก็บสุนีเวฟเรียนรู้พิจารณาเดี๋ยวในงานพิโอเลยด้วยส่งสุนีเวฟมาแต่ขันเป็นรูปพิโอไม่ตัวองค์ท่านสุจี
ปามลาสวาเลยพูดไม่อะไรไม่ได้พิจารณาเจ้าหน้าที่ทุกอย่างไปจุดเด็ดและขนาดลูกไม่มีมาอุกขมีปากกามาจิมบาร์เรลันแชมเมกองโคเมกองมีเจ้าหน้าที่ชาวการในงานใหญ่วันนี้ด้วยสีเวกูเตยอยู่ด้วยเตยอยู่ในงานใหญ่วันนี้มีมาในงานกูยาวชินีรับเชื่อปาร์เร่เสียหน้าเต็มดีน่าวปอบบ่าวลาเร่ในงานใหญ่เจ้าเด็กกูแต่สายดูอาลงส่วนเวพิเศษยาบุไต่ต้นทาร์เร่อาเซียนบงตบอดุนีเจ้ากูในงานกาเกลเล่ท้าวคันีรับเชื่อปาร์เร่ อาลงบ่าวเนี่ยในงานยี่สิบหนึ่งมุมยูเน่ในงานดารุยเนี่ยในงานยี่คุณสูญยิ่งมุ่งเชิงเจ้าขยามุ่งมีชีวะอดอมอยู่ในเนี่ยเช่นนิมิวมีชีวุสูญยันดอจัมเป้มุ่งเนี่ยมาดีมุ่งยิ่งมุ่งเนี่ยนักแต่ปูบีเจียบยันลาบาลีเมลูกุลาดมกะตุยมุ่งเจียบยันยามานงานสัญญาทุกโคสเล่โนเลนเฮซากาปีเกเรลลาตุยกุลาดมกะทุยเรนีลากามาตรีเปตาราพิบาริกมีย เดี๋ยวในงานใหญ่วันที่20เจ็ดเดือนพฤศจิกายนสิบเอ็ดตุลาคมที่จังหวัดพิบัติมาเร่กิจกรรมยุทธศาสตร์ยงเกียร์ยูนยองเลี้ยงขยันด้วยมาไต้หวันเนี่ยเล่นในจีดีพิการมุจจาวส่วนล่าเล่าก็ติดตามกันด้วยเบลูยากุทวีเกียร์มาเร่กลิ่นตั้งเอตัวมีมีฮาเล่ตัวหลงตัวกุยโยกันเนี่ยพิจารณาด้วยพิบวานิดลูสิบเอ็ดตุลาคมเดือนสานเอกาลงเมลูอันนี้มาเร่ยังงงอะไรเดือนนั่นลองพิบัติไปบ้างมั้ย
กินอเมริกาสิยงยองเลี้ยงขยันเจ้าจีนอยู่ในเบม่าสิ่งก่อนสิ่งตัวเดียวตัวเช็ดท่าดูใจเปลี่ยนในเส้นตัวบอลเลชินบีใจเปลี่ยนจังติดตาขันในช่วงลงจุดเต็งเสาเนื้อรั้วยองเลี้ยงขยันติดตาขันกินอียาเพลุมุยยาพวยกาพิกเรตเรียมาด้วยเต็งทบียนฮาบาร์เลจุลัยลาตเยมันเนปไปมาเลเจ้าจีนอยู่ในสิเลจีวานิตวัยมาพิกัดตานุจาร์เรลูยองเลี้ยงขยันกินลุมุยยาพวยเปียวยสุกุนชิดุตุอุกาวิโอเอโกเปียวบาร์เล
จุดเจ้าจีนอยู่ในเด็กอันดีอันนี้จีว่าสัตว์ที่อันดีมีนาตัวชีเดจีว่าบ้านนั่นเสร็จเท่าไหร่ขนาดชีดชีเดบ่เนาะชีเดตัวก็อากูโดอันนี้เจ้าจีนอยู่ในเท่าไหร่มีอารมณ์เสร็จเดบ่ที่เกิดจุลานั้นสังเกตเนี่ยมาเจ้าจีนอยู่ในอันนี้จีว่าอุสุโกสิ่งก่อนสิ่งก็เล่นในจีรุ่นในปีขั้วอันนี้จีว่าก็อาจจะตัดติดงาอุปนิธานได้ยาสิเคเรลูกินยังมีดาสิยงกินยังบ่หัวก็จุดนั้นสังเกตเนี่ยมาทบียนท่าไป จนสังเกตมันเป็นยังกินยังมีดาลุ่มยาวยึดตำรอนในสิ่งก่อนสิ่งต่างๆนับจากอินจีวันเนี่ยอินเนจีวาจะมาใช้ได้ใต้ปวยพิบวากันดีสิ่งก่อนสิ่งปะกาปูจีเส้นสีดูดูปาวินเซลูเตส่งให้บาร์เลยยันนี้ไปแล้วมารอมองอยู่เนี่ยน้องกงจีวาเพิ่มมาใต้ปวยพิบวากันเจ้าเนี่ยจนสักช่วงนี้มารอเจ้าจีมอยู่เนี่ยในยุ้ยเป็นจีวันเนี่ยน้องกงจีวาจะมาใช้ได้ใต้ปวยพิบวากันละมาสิ่งก่อนสิ่งปะกาต้องเตส่งให้เรารู้จนล่าในสักคนนี้มาทบียนหาบาร์เลย จากเป็นจนสักคนนี้มาอินเนจีว่าไต้หวันพิการดีจนสักเชียนนี่มาเลยแล้วเวียนจีว่านี่มาไต้หวันพิการว่าเลยในยุคตัวไต้หวันต้องจริงจับว่าเคบิโร่สิ่งก่อนสิ่งปะกาเชื่อเตส่งกันจังก็ยังมีดาสิยงเกียนอยู่บ่หัวจนสักก็ยังนี่มาทบียนหาบาร์เลยไต้หวันที่บินเอาไปสิ่งก่อนสิ่งก็เจียวอริพักกูและในจีนเนี่ยเสียมาเปียกพิการในรั้วสบาร์เลยที่เดชโฮมูเรนเนี่ยปัตตาบีฟิโอเอกาติชาอติปิโลมีอาเดวาว สิ่งก่อนสิ่งปะกาเลยที่ส่งเรียทบียนามาด้วยสิ่งเดียวเจ้าจีนอยู่ในเป็นมาเนี่ยสิ่งเหล่าใดพวกพี่เนี่ยบีเจียวอะไรเนี่ยมันนิมวยมาพี่ป้อนนี่ราเจ้าติดตาขันด้วยชัวลงจุดทบียาลูยองลีบินขยันกินยืมลูกมือเยียพวกเปียวอีสุกุนชิดุตุกาเปียวเอโกเปียวอะไร
เสบวยยาเตยันเตยันปุ่มวิจารณ์จีวันนี้เนี่ยมันนิมวยมันลำบากมากที่จะไปดูแลจีวันเท่าอีเจ้าชิชินเล่นเล่นนั่นจีดีปีละนะครับ
ကျွန်လာတော့ဝဲလာပါလေဟာစပြီးတော့အဲတချို့လူတွေကတော့နှိမ့်ဆက်ရတယ်ကတော့ဘေးကင်းရအောင်တော့ဆက်ပြေးနေရတာပေါ့နော်အပိုင်းကတော့လုံးဝမနေလို့မရဘူးဆိုရွာလုံးတို့ဆက်ပြေးရတယ်အခုလိုပုံစံမျိုးတွေပေါ့
တက်ပွဲကြောင့်စစ်ပြေးရှောင်တဲ့တရက်ထက်တရက်အရေးအတွက်မြင့်တက်လာနေပြီးလက်ရှိမှာစစ်ပြေးရှောင်16000လောက်ရှိနေပြီးတော့ကလေးသင်ငယ်အတော်များများသွေးလွန်တုပ်ကွေးယောဂနဲ့ငှက်ဖြားယောဂဖြစ်နေကြတယ်လို့ဆိုပါတယ်
15,000ဝန်းကျင်အဲ့မှာ6,000ဝန်းကျင်လောက်ရှိတယ်ဟုတ်ကျမရေးရတော့ခလေးတင်ငယ်တွေအတွက်တော့အများအကုသွလသွကွေးတွေဖြစ်တယ်ပေါ့နော်ငါဖြားတယ်လည်းရှိတယ်တကြီးရဲ့ဟိုလူကြီးယောဂတွေလည်းရှိတာပေါ့နော်လက်ရှိအချိန်ကတော့အဲ့ဒီခက်ခဲတွေတော့ရင်ဆိုင်နေရတယ်ဟုတ်အဲ့ဒီတကွေးကခလေးအများစုထဲမှာအရာဆိုရင်40ရာခိုင်နှုန်းလောက်တော့ရှိတယ်ဟုတ်ဒီကစနေရေးစားတော့လိုအပ်တာပေါ့နော်လက်တော်ရှိနေတဲ့အချင်းတွေကရိုးရိုးတက်မှဖြစ်နေတဲ့အချင်းတွေကြုံတွေ့ရတာမှမဟုတ်တာစစ်ပွဲကြောင့်စစ်ပေးဆောင်ကြီးရဲ့ဘဝတော့တည်တည်တမ်းနေတယ်နော်ကြီးကြီးတာအတေကတတ်တဲ့ရေးဆရာဆက်စီစားရုပ်ချက်ဆိုတဲ့အဲ့ဒါတွေတော့လုံလောက်မှုမရှိဘူးဒါပေမဲ့တက်နိုင်တဲ့လူမှုကစီကနေတော့လူမှုတာချင်းစာနာမှုပိုင်းတော့အတက်နိုင်ဆုံးတော့လောက်တာပဲဒါပေမဲ့အားနည်းချက်တော့လူအားချက်တွေတော့ရှိတာပေါ့
စစ်ပြေဒုက္ခတွေရဟာတောတောင်တွေထဲမှာယာယီတဲထိုးပြီးတော့ဖြစ်လို့နေထိုင်နေကြတာပါစစ်ဆောင်တွေအတွက်နေရာထိုင်ခင်းအမိုးအကာဆေးဝါးနဲ့စာနာရိတ်ခါတွေလည်းလိုအပ်နေကြပါတယ်။စစ်ပြေးဆောင်ပြည်သူတွေအတွက်ဒေသခံကရင်လူမှုရရအဖွဲ့ကကူညီပေးနေတာရှိပေမဲ့လို့လိုအပ်ချက်တွေရှိနေစေဖြစ်တာကြောင့်တပ်နိုင်တဲ့လူမှုအဖွဲ့အစည်းတွေကကူညီပေးဖို့လဲတောင်းဆိုထားပါတယ်
။မြန်မာသတင်းတွေကိုကြားသည့်အနောက်ဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုလည်းထုတ်လွှင့်ပေးခြင်းပါတယ်။ Ethiopia နိုင်ငံအနောက်မြောက်ပိုင်း Afar ဒေသမှာမိုးကောင်ရေရှားမှုကြောင့်ကျွဲနွားတလေးဆန်ကြောင်းတဲ့သူတွေအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့တစ်ချိန်တည်းမှာပဲတနစ်ခွဲကျော်ကြာတီဂရီဒေသစစ်ပွဲပရိပခါတွေကနေကြံရစ်ခဲ့တဲ့မြေမြုပ်မိုင်းပေါက်ကွဲမှုအန္တရာယ်တွေကိုလည်းကြုံတွေ့နေကြရပါတယ်ဒီကြောင့်အီသီယိုးပီးယားနိုင်ငံချီဖရာမြို့ကသတင်းတောက်ဟင်နရီဟော့ကင်းပေးပို့ထားတဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်
ဒီယူပီယာဆူရတက်ဖွဲ့ရင်းနဲ့ဒီဂရီဒေတာလက်လက်ကိုင်းအဖွဲ့ရရဲ့တိုက်ပွဲတွေအဆုံးသတ်သွားခဲ့ပြီဆိုပေမဲ့လို့စစ်ပွဲလက်ကျန်မြို့မိုင်းတွေရဲ့ဂျန်ကိုအနောက်ပိုင်းအဖာဒေတာကဒေတာကန်တွေကျုံနေကြရဆဲပါအာဖရိကဥချိုဒေတာမှာစံချိန်တွေမိုးကောင်ရေရှားမှုကြောင့်ကျွဲနွားတရိတ်ဆန်တွေတည်ကြည်နေရတဲ့အချိန်မှာအခုလိုမြို့မိုင်းအန္တရာယ်ကိုဆင့်ကဲကြုံရပြန်လာပါမြို့မိုင်းကြောင့်သူ့ရဲ့ကျွဲနွားတရိတ်ဆန်တွေတည်ခဲ့ရတယ်လို့လင်းနေရွယ်သူသမီးလေးနဲ့တန်ရာရခဲ့တယ်လို့ဟက်ဆန်အရက်တီဟက်ဆန်ကပြောပါတယ်
ဒီအလကအဖန်ဂျီတေဘာရုန်နဂါရာတေဖန်ဂျီတေကို
ဒီမှာမြေမြုပ်မိုင်းနေနေရာအနှံ့ရှိပါတယ်မိုင်းနေမီလို့တရိတ်ဆန်နေအများပြတည်ခဲ့ရပြီပါဘီမိုင်းနေပေါ်စိတ်တည်တနေမိတဲ့အခါပောက်ကွဲတော့တာပါပဲ
ဒီနေရာမှာမြေမြုပ်မိုင်းနေတခြားပောက်ကွဲလက်နက်တွေကဒေသခံတွေအထွတ်တော်အဆမ်းမဟုတ်တော့သလိုပောက်ကွဲလက်နက်ပစ္စည်းတွေကစမ်းတဲ့အပိုင်းစာတွေကိုတော့အေးဆောက်ရမှာတုံ့ကြပါတယ်အသက်9နှစ်အရွယ်အလီအိုမာကတော့သူနဲ့အတူစိတ်ကြောင်းရင်စနေအရွယ်သူတငယ်ချင်းမိုင်းနေပြီးတည်သွားရတာကိုပြောပြပါရစေ
။အာဂအကလောက်ကင်
းကျွန်တော်တို့တငယ်ချင်းတွေကစိတ်ကြောင်းမှုအိမ်ကထွက်သွားတာ။အဲ့ဒီနေရာမှာပဲစိတ်ကြောင်းကြတယ်။ကျွန်တော်တငယ်ချင်းကမြေမြုပ်မိုင်းကိုကြောက်ခဲနဲ့ပေါက်ပြီးကစားတယ်။ပြီးတော့သူကမိုင်းမုံကိုယူပြီးမြေပေါ်ပစ်ချလိုက်တာ။ပေါက်ကွဲပြီးတည်တာပါပဲဗျာ
။အဲ့ဒီတော့ကအလီလေးတန်ရာရခဲ့တာပါ။ဒီလိုမြေမြုပ်မိုင်းတွေကြောင့်မိုးခေါင်ရေရှားတဲ့သူတို့ဒေသမှာရေထွက်ခတ်ဖို့ကိုပါလူတွေကကြောက်လာကြရတယ်လို့အလီရဲ့အဖေကပြောပါတယ
်။ဆရာဘာရကာရီခြေတိုက်ချအဘရခလဟိအဘရင်ကြီးနေတာ။ခြေတိုက်ချအဘရ
ဒီမှာမိုးခေါင်ရေရှားတာကတော့ကိုစိုးပါတယ်။လူတွေရောကျွမ်းသောတရိတ်ဆန်တွေရောအခက်တွေ့ရပါတယ်။ဘလို့လုံးဝမှန်းလည်းမသိပါဘူး။အခုချိန်မှာမိလားစုအတွက်ကျွမ်းသောတရိတ်ဆန်တွေအတွက်ဝေပူသုံးလာနေရပါတယ်။ကျွန်တော်တို့နေတဲ့နေရာတွေမှာမြေမြုပ်မိုင်းတွေဖယ်ရှားဖို့လည်းလိုအပ်ပါတယ်။
အစိုးရနဲ့ဒီဂရီလက်နက်ကိုင်အဖွဲ့တွေကြားပြိပက္ခတွေရဲ့လက်ကျန်ဒီမြေမြုပ်မိုင်းတွေကိုဘယ်ဘက်ကမြုပ်ခဲ့တာလဲဆိုတာဒေသခံတွေနဲ့မင်းမြန်ပြောဆိုပေမဲ့လို့အဖြေရတော့မရသေးပါဘူးမြေမြုပ်မိုင်းတွေအများပြားရှိနေတဲ့ချီဖရာလူဒေသတွေမှာအကူအညီတွေလိုအပ်နေတယ်လို့မြို့တော်အဒစ်အဘာဘာမှာ NGO အဖွဲ့တစ်ခုထောင်ချတဲ့ပီကလီကွန်ဖာကပြောပါတယ
် Number 1 the medical treatmentAnd then the pin provided to is so
excited. ဘာတိလိုအပ်တာကတော့စေဝါကုသမှုတွေပါ။ပြီးရင်တော့အချင်းချင်းအားပေးနှစ်သိမ့်ပြောဆိုဆွေးနွေးတာအပါအဝင်စစ်ပန်းဆိုင်ရာကူညီထောက်ပံ့မှုတွေလိုပါတယ်။ဒါကိုကျွန်တော်တို့အဖွဲ့ကအဓိကလုပ်ပါတယ်။မြေမြုပ်မိုင်းအန္တရာယ်ကနေရှောင်နိုင်အောင်လူတွေကိုအသိပညာပေးဖို့လည်းလိုအပ်ပါတယ
်။လက်တော်မိုးကောင်ရေရှားမှုတန်းဆူဆူဝါးဝါးကြုံရတဲ့အချိန်မှာချီဘရာဒေတာကန်တွေအတွက်တော့မြေမြုပ်မိုင်းအန္တရာယ်ချားမှာပဲ။ရေရှားတာကျွဲနွားတရိတ်ဆန်ကျောင်းအရာတွေကိုမဖြစ်မနေဆက်ပြီးလုပ်နေကြရဆဲဖြစ်ပါရဲ့ရှင်
Salah di tahun pemain nainya negara terinsang bagar. Asyik Afrika nainya negara kita Malawi tahun bay, Malawi nainya tahun bay amyoda uye masih de sen angkau naya ngazego ubre me panzi tapca muri jauh senue kaulu ni bapci ni de nainya lebayga amyoda uye gu piangshui bu asoya ne pawenjin tengdei sausau yudamari si zeni jabar de. Tapi mele ani pawenjin ma nihai nyale duri garo. Lulu net lesan dua aja, tahasa dah mampir mago soi ni jabar eh, lemak masina Malawi nengen gani trempe buatara gu, kau ye mon piop jadi bagaimana?
Malawi nengen tau mai limundi muda uyang gani kilometer tuyang aze wira, nengen lebanga kesunggu muda uyangu, senyut jalan niya cara ga lane chi jamie mawa, aku lu piangsure season jau kesunggu di dama, senkang yang tua nengen lu mula niya limundi ma. Lurine Tracen Vija, Titanari, Yone Dwamelu, Malawi, Muda Uyene, Dorain Tracen Tana Nunjai Mu, Brigden Kamjanduaga, Piovare. Let the Loma, Livoni Uyemaga, Saint Agawi Chara Winin Shini Vido, Deepa Managa Uyente Tanaini Yi Dote, Nasala Pini de Lusuare.
The elephants in Livoni have exceeded the carrying capacity of the park.
Livoni Maside, Saint Yi Draga, Tanane, Pamana Teku, Luni Vavi. Sini asalnya ye satu yang ni tanya apa wujud tiga jenis muri jurnia vale. Tujuannya mahu luna sini jangan petunari puji tua lani bi luna le tak kaya vale. Terus pensiannya niari le tiga muri sini raba. Tiap si jadi go neang lupa garo sini go tercama jangan le niar cara bibu si vale.
Nengen dega terikat sangsau ye jemongui apa IFAW gale aku lo niar piangsi mago taukan vale. ตั้งกูอยากคุณสิคุณก็กระสุนกูมีด้าอุยเนี่ยมาเส้นกางวิ่งตั้งเท่านี้เราสีว่าเลยแต่ยามวันตั้งเช้ามือจังเส้นกางวิ่งก็ที่มันจะย่อจากตัวบีแต่ทั้งสังกูเนี่ยมารอกางวิ่งง่ายเลยเว้ยจะมารอเลยอดีตเชิงก็สั่งลูกแต่ยามวันตั้งเช้ามือกูตื่นเต้นจะเจอกันด้วยกันลูกคุ้มส่วนเนาะกางวิ่งเสียนั่นเสียที่ชีลาเกว่าเลยคุยยาวมาเส้นวิ่งจังคิดว่าเอเดอร์ปูมูเสียสังนั่นเองลูกทริสันอดีตดูเลยที่ยาวลากางยาวลายนั่นเองลูก
IFAW也推荐几个不推荐的这类个书吧嘞。要录音的这个书，就必须现场for tourism，sort of a。现在的其他瑞士人物，各种路没有到乌云级的，不想去人家片，第二嘛，去哪里过，说啥呢？这个乌云级偏垃圾哇，那干嘛嘞？路易斯文啥嘞？瑞士人还没有他表母身上的话嘞，就特别个稀奇的哇。现在的其他牛仔主义搞那个，他表不一个哇。
กระสุนกูมีด้าอุยนามาเนี่ยดูเรื่องราวที่เซนุยเจ้าลามาโกสู้อินิจาวาเลยชีวิตาเซนกังยีตัวเธอต้องจะมีอะไรบีเซนุยเนี่ยรู้เรื่องมาปุ่นปะคารีปูพิลลามาโกสู้อินิจาวาอันนี้นามาเนี่ยสายจุยลูกกันดูโรสเมรีเบนนากาโรตุมาเยสู้อินหูโกคุลูพิลลาวาเลยไอ้ฟงเขาอยากจะวันดีดีที่วันนี้เราคุยกันเนาะไอ้ยังงั้นเลยเซนุยพิลลูเขาไปตีนันุยพิลลาวาเลยคุลูเซนยีตัวมีอะไรยังสนาเยก้าชาบาลามาโกสู้อินิวาเลย
จะมาใช้เปลือกทรายฮาริโกเซนุยเพลโลซาเซียมชิบูพิพูบาร์เลยใช้เปลือกธรรมะสุโรใช้เข่งอัดทัดเดฮาริโกเวมิโคปิโรยัดดินี่อะไรบ้างสุยานี่เนี่ยเซนุยลูรีนี่เอจวารีเดมองเวนายองลูกระสุนกูมาคิโลเมตรลีเซชิลี่อะไรแต่ได้ก็กลัวเสาทาร์เรลูมิวดาอุยเน่ตัวรันทรีเซนทานะยุนจายมูพรีเดนกัมชันทัวก็สุวาร์เลยอิสเอฟเฟกติฟบาร์เรียพิวดีไซน์เนี่ยเทนเดนตัวยินที่เอาเดต้าซีจูคูบา
เส้นนี้มาจากหน้าสุดโลลูรีนี่เรียนนิยามกูไม่ยาวไหนหรอบ่าวแต่เป็นเส้นที่ที่แบบกูยาวไหนตัวกูเลือดกูสั่งจีนนั่นบ่เลยบัดดีเลยสวยรับปีมาบ่าเส้นนี้ก็ลูรีนี่ทายาหน้ายาวมาตัวไหนอ๋อลูรีกูกากรเป็นไหนอ๋อยี่บิงอ๋อหุ่นหิงอ๋อบ่าเจนี่ตัวบิงยี่สั่งจีนไม่พอดีเลยสิบ่าเลยนั่นทั้งสัจคุณเนี่ยตรงอะไรมาลูรีนั่งเงี้ยก็นึกตะกุตะตัวรันทรีเซนที่เรียนยี่นี่ยากูเส้นกางวิ่งง่ายนั่นเสกูเปลี่ยนเลยน
ဒီလာကျအရာတော့မာလဝီနိုင်ငံမှာဆင်အကောင်ရေ2000ဝန်းကျင်ရှိပါတယ်ဒီပမာဏကတထောင်960ရှစ်ခုနှစ်ထက်နဲ့ရှင်ရင်90ရာခိုင်နှုန်းကျော်နေသွားတာဖြစ်ပါတယ်ခင်ဗျာပြည်ဝင်အမေရိကန်တန်ရဲ့ဇူလိုင်လ4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်ကြီးချက်နှိမ့်လိုက်ရုံနဲ့ တရင်မှန်တွေရယူနိုင်ပါပြီလက်ချားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ကဘာမြမမီဒီယာမြင်ကွင်းမြမာပြည်ကပေးစာကဏ္ဍသတင်းတွေကတူတာထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြည့်ရှုကြပါပါပထမဆုံးအနေနဲ့ကဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြအောင်ပါပြည်သွင်းနိုင်တင်ဆက်တဲ့ကဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်သတင်းမီဒီယာတွေအပေါ်လူထုယုံကြည်မှုရရှိစေဖို့နဲ့သတင်းမှာသတင်းတူအနေရကကာကွယ်ဖို့လွတ်လပ်တဲ့သတင်းမှာတွေအတူလက်တွဲဆောင
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေသတင်းမီဒီယာတွေအပေါ်လူလူယုံကြည်မှုရရှိဖို့နဲ့သတင်းမှသတင်းလူတွေအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူတည်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဆိုရှယ်မီဒီယာရဲ့လှုပ်ဆောင်ရွက်ပုံတံဟာဒေါသတွေနဲ့အမုန်းတရားအကျိုးဆက်တွေကိုဖြစ်ပေါ်စေတယ်အဲ့ဒီအကျိုးဆက်တွေကြောင့်ကမ္ဘာပေါ်မှာအာဏာရှင်ဆန်မှုကိုလက်ခံယုံကြည်လာတာတွေမြင့်တက်လာနေတဲ့အခြေအနေဟာစိုးရိမ်ထိတ်လန့်ပွေရာဖြစ်နေတယ်မလိုမုန်းထားတဲ့မူသားတွေကိုတံပြန်တိုက်ဖျက်ဖို့အတွက်တခုတည်းသောနီလန်းဟာလွတ်လပ်တဲ့ဂျာနယ်လစ်တွေအတူတကွရပ်တည်အလုံးလုံးကြဖို့ပဲဖြစ်ပါတယ်လို့ Eastwest Center ရဲ့သတင်းစာမျက်နှာမှာဖော်ပြထားပါတယ်ဒီလိုပြောကြခဲ့တာကတော့မာရီယာရက်ဆာဖြစ်ပါတယ်အမေရိကန်နိုင်ငံဟာဝိုင်အီပြည်နယ်ဟိုနိုလူလူမှာ Connection in a Zero Trust War ဆိုတဲ့ခေါင်းစဉ်နဲ့ဂျွန်လ28ရက်နေ့ကနေ30ရက်နေ့အထိပြုလုပ်ခဲ့တဲ့နိုင်ငံတကာဆိုင်ရာမီဒီယာ Conference အဖွဲ့မိန့်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်မာရီယာရက်ဆာဟာဖိလစ်ပိုင်နိုင်ငံသားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ချန်ပီယံတဦးဖြစ်ပြီး2022ခုနှစ်ရဲ့ကမ္ဘာညီညာရေးနိုဘယ်ဆုရှင်တဦးလည်းဖြစ်ပါတယ်
နိုင်ငံတကာမီဒီယာကွန်ဖရင့်ကိုတက်ရောက်ဖို့ဟာဝိုင်ရီကိုရောက်ရှိနေတဲ့မာရီယာရက်ဆာဟာအဖွင့်မိတ်ကိုမပြောကြားခင်ညမှာပဲသူဥဆောင်လုပ်ကိုင်နေတဲ့အွန်လိုင်းမီဒီယာ rappler.com ကိုဖိလစ်ပိုင်အာဏာပိုင်တွေကပိတ်သိမ်းလိုက်တဲ့အကြောင်းသူရှိနေစီကကြားလိုက်ရပါတယ်။ဘာကြောင့်လဲဆိုတော့လက်တလုံးမှာအနားယူထားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ဝိရဇေဝကုံတွယ်မှုတိုက်ဖြတ်နှိမ်ငင်းရေးလုပ်ငန်းတွေမှာလူတွေကိုတတ်တာဒူတာတေးရဲ့အာဏာအလွဲသုံးစားလုပ်ရက်တွေကိုဝေဖန်ရေးသားထောက်ပြခဲ့တာတွေကြောင့်ဖြစ်ပါတယ်။ဒါ့အပြင်မာရီယာရက်ဆာဟာသမ္မတတက်ဖြစ်လာတဲ့အာဏာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့တားမာကိုစ်ဂျူနီယာကိုလည်းဆက်လက်ဆန့်ကျင်ဝေဖန်ဖို့ဆုံးဖြတ်ချက်ချထားလို့ဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုကော်မတီကတော့မာရီယာရက်ဆာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောက်ရှောက်ဖို့ကြိုးစားအားထုတ်သူဖြစ်တဲ့အဲ့ဒါဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်ချက်ဖြစ်တယ်လို့မှတ်ချက်ပြုခဲ့ပါတယ်
။ဟာဝိုင်အီမှာ Eastwest Center ကဥဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်မှာနိုင်ငံပေါင်း60ကျော်ကထင်ရှားတဲ့သတင်းစာသမားတွေအပါအဝင်သတင်းမီဒီယာသမား200ကျော်လူကိုယ်တိုင်တက်ရောက်ခဲ့ကြပြီးတော့အွန်လိုင်းကနေ250ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။မီဒီယာကွန်ဖရင့်မှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ချိန်ကြောက်ခံနေရတဲ့သတင်းသမားတွေရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေလူမှုယုံကြည်မှုရဖို့မီဒီယာတွေကိုဘယ်လိုပြန်တည်ဆောက်ကြမလဲ။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သတင်းမှသတင်းလူတွေကိစ္စနဲ့ရာသီဥတုပြောင်းလဲလာမှုအခြေအနေတွေကိုဆွေးနွေးခဲ့ကြကြောင်းသိရပါတယ်။မီဒီယာကွန်ဖရင့်ကိုမြန်မာနိုင်ငံကဂျာနယ်လစ်တချို့လည်းတက်ရောက်ခဲ့ပါတယ်။ကွန်ဖရင့်ရဲ့ပထမနေ့မှာမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မြစည်းမသတင်းဌာနရဲ့အယ်ဒီတာချုပ်ဦးစိုးမြင့်ကို Journalist of Courage and Impact Award ဆုရှိမြင့်ခဲ့ကြောင်းသိရပါတယ်။ဦးစိုးမြင့်ဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အန်ဒီယယ်တွေအခက်အခဲတွေကြားကစွန့်စွန့်တမန်စူးစမ်းဆောင်ရွက်ခဲ့တဲ့အတွက်ဒီစုကိုရရှိခဲ့တာလို့ဆိုပါတယ
်။ဒီနီလာကံကိုမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မီစီမသတင်းဌာနရဲ့အယ်ဒီတာတဦးဖြစ်သူဒေါ်တင်းတီဗီလည်းတက်ရောက်ခဲ့ပါတယ်။ဒေါ်တင်းတီဗီကဟိုနိုလူလူမှာပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်အကြောင်းကိုအခုလိုပြောပါတယ်။
zero trust wall ဆိုတဲ့ကောင်းစဉ်နဲ့ကျင်းပနေတဲ့ဒီနိုင်ငံတကာသတင်းသမားများညီလာခံအတွင်းမှာတော့ကမ္ဘာကြီးဟာဒီယုံကြည်မှုတွေပိုးပြီးတော့လျှော့ချလာတာတွေ့ရတယ်။ဟိုဒီမိုကရေစီစံချိန်စံနှုန်းတွေလျှော့ချလာတဲ့လူအခွင့်ချိုးဖောက်မှုတွေများလာတဲ့နောက်ကသတင်းနဲ့စာနယ်ဇင်းလုပ်ငန်းတွေမှာလည်းဟိုထိခိုက်လာတယ်၊ထိပါးလာတယ်၊လျှော့ချလာတယ်ဒီလိုအခြေအနေပဲပေါင်းစုံပေါ့နော်အခြေအနေမျိုးတွေမှာဒီစိတ်ချယုံကြည်ရမှုတွေဟာလျှော့ချလာတာကိုတွေ့နေရတယ်။အထူးသဖြင့်တော့သတင်းအမှန်တွေကိုသိခွင့်မရတာ၊မသိရတာဒီတည်အမှန်တွေကိုတည်အမှားတွေနဲ့ဖုံးပစ်လာတဲ့အခြေအနေတွေကိုတည်သမားတွေဝိုင်းပြီးတော့ကာကွယ်တားဆီးကြဖို့ဆိုရဲဒီတိုက်တွန်းချက်ပေါ့နော်ဒီအစည်းအဝေးမှာကျမတို့အဓိကတွေ့ရပါတယ်အဲနောက်တစ်ခုကတော့ဒီညီလာခံမှာဒုတိယစိတ်ဝင်စားဖို့အကောင်းဆုံးကတော့ဒီရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေကိုလည်းသူအဓိကဆွေးနွေးပါတယ်ဆိုရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေအတွင်းမှာဒီလူတွေဘယ်လိုရင်ဆိုင်ကြမလဲဒါကိုရောဘယ်လိုကားကိုတားဆီးမလဲဆိုတာကလည်းဒီအစည်းအဝေးမှာထပ်ပြီးရှားရှားတွေ့ရပါတယ်
ဒီနေ့ကဘာကြီးဟာယုံကြည်စိတ်ချရမှုအပိုင်းတွေအဖက်ဖက်မှာရောကြလာနေတာတွေ့ကြရမှာဖြစ်ပါတယ်။သတင်းမီဒီယာကန္တစီးပွားရေးကန္တနဲ့အစိုးရပိုင်းတွေမှာပါယုံကြည်မှုတွေကျဆင်းလာနေပါတယ်။အကြီးအသေးရှိတဲ့ journalist တွေလည်းဆုတ်ယုတ်ကျဆင်းလာနေပါတယ်။ online ကဘာဟာတကယ်လက်ရှိကဘာကိုထိခိုက်ပျက်စီးစေတယ်ဆိုတာကိုပထမပိုင်းမှာလက်မခံခဲ့ကြပါဘူး။တရားဥပဒေပြုသူတွေမူဝါဒချမှတ်သူတွေဟာအွန်လိုင်းကဘာနဲ့လက်ရှိတကယ့်ကဘာကိုဆက်ဆက်မှုမရှိတဲ့ကဘာနှစ်ခုလို့ထင်ခဲ့ကြပါတယ်။အွန်လိုင်းကဘာဟာတကယ့်အပြင်လောကကမဟုတ်ဘူးဆိုတဲ့လစ်လျူရှုမှုတွေကြောင့်တရားဥပဒေစိုးမိုးရေးကိုအားနည်းစေခဲ့ပါတယ်လို့ဟိုနိုလူလူနိုင်ငံတကာမီဒီယာကွန်ဖရင့်မှာ keynote speaker တူဖြစ်တဲ့မာရီယာရက်ဆာကပြောကြားခဲ့ပါတယ်။အထူးသဖြင့်အာနာရှင်အစိုးရတွေဟာသတင်းမှန်တွေကိုသတင်းမှားတွေနဲ့ဖုံးပစ်ခဲ့ကြတယ်လို့ Eastwest Center သတင်းမီဒီယာမန်နေဂျာရဲ့ပြောကြားချက်ကိုလည်းမြစ်စိမသတင်းဌာနမှာဖော်ပြခဲ့ပါတယ်။ဒီလိုဆိုရင်စရာအခြေအနေတွေကိုတားဆီးကာကွယ်နိုင်ဖို့ဆိုရင်တဦးတယောက်တည်းလုပ်လို့မရနိုင်ပါဘူး။လွတ်လပ်တဲ့ journalist တွေအတူတကွလက်တွဲအလုပ်လုပ်ကြဖို့လိုအပ်ပါတယ်။ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာအကောင်းဆုံးနည်းလမ်းပါပဲလို့မာရီယာရက်ဆာကဆိုကြောင်းပါခင်ဗျာ။
ပြည်သွင်းနိုင်အပတ်စဉ်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအကြောင်းနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့မအေးတန်တာကျော်အပတ်စဉ်စီစဉ်တင်ဆက်တဲ့မြမပြည်ကပေးစာကဏ္ဍကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ
ကျင်းရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ပထမအဆုံးကျွန်တော်တို့ VOE ကဝန်ထဲစရာတင်တခုတွေစာရေးလာတဲ့သောရရှင်ကိုကျေးဇူးပါလို့ပြောချင်ပါတယ်။အကောင့်နံပါတ်မဖော်ပြပါနဲ့။ချင်းပြည်နယ်ပလက်ဝမြို့က VOE ပရိသတ်တဦးပါဆိုတဲ့သောရရှင်က
အားလုံးဘေးရန်ကင်းပြီးနေကောင်းချမ်းသာစီကြောင်းစုပေါင်းအောင်တောင်းပေးလိုက်ပါတယ်ဗျာ။ကိုနိုင်ကိုင်ကွယ်လွန်သွားတာကြားလို့အရင်စိတ်ကောင်းဖြစ်မိပါတယ်။ကျူးသမားကုသိုလ်ကိုလည်းအမျှဝေပါတယ်။ကိုနိုင်ကိုင်ရေးကောင်းရာဒုက္ခရီရောက်ပါစေ
။ဟုတ်ပါတယ်ကျွန်တော်တို့ VOE ရဲ့ဖွဲ့သားကိုနိုင်ကွင်းအိမ်ရုတ်တရက်ကွယ်လွန်သွားခဲ့ပါရဲ့နော်ဒီသတင်းကိုအားလုံးလည်းကြားပြီးသားဖြစ်ပါလိမ့်မယ်ရှင်ကိုနိုင်ကွင်းတရက်ကောင်းရသူကြီးလာပါကြည့်လို့အားလုံးဝိုင်းပြီးတော့ဆူတောင်းနေကြပါရဲ့ဗီဒီယိုသတင်းတွေကို2003ခုနှစ်ကလေးကနားဆင်လာတာပါသတင်းမှန်တွေကြားရလို့ကျေးဇူးအထူးတင်ရှိပါရဲ့နာမည်ကိုတော့ခွန်လို့ခေါ်နိုင်ပါတယ်ဆိုပြီးတော့အီးမေးလ်ပေးပို့လာတဲ့သောရရှင်ရဲ့အစာကိုလည်းဖော်ပြပေးကြပါရဲ့နော်
ကျွန်တော်ကဒီမော့ဆိုးမြို့နယ်အနောက်ဖက်ခြမ်းစစ်ဘေးရှောင်စခန်းတစ်ခုမှာရောက်နေတဲ့စေတနာဝန်ထမ်းလူငယ်တစ်ယောက်ပါ VOA သတင်းတွေကိုရေဒီယိုနဲ့အမြဲနားထောင်ပြပါတယ်ရေဒီယိုမှာနားထောင်လို့မမီလိုက်တဲ့သတင်းတွေကို YouTube မှာနားထောင်ပြတယ်ဗျ VOA ကိုအစင်အားပေးလျက်ပါ VOA အဖွဲ့သားအားလုံးနေကောင်းကျန်းမာကြပါစေမြန်မာပြည်ကြီးအမြန်ဆုံးနေပြန်ကောင်းလာအောင်လဲကျွန်တော်နဲ့အတူဆုတောင်းပေးပါနော
်ဒီမော့ဆိုးမြို့နယ်အနောက်ဖက်ခြမ်း ဆေးဆောင်စခန်းတစ်ခုကိုရောက်ရှိနေတဲ့စေနာဝန်နဲ့လုံရည်တယောက်ပါတယ်ဟုတ်ကဲ့ပါအထူးမွန်မြတ်တဲ့အလုပ်တစ်ခုဖြစ်ပါတယ်ရှင် မြန်မာပြည်ကြီးအမြဲဆုံးပြန်ပြီးနေကောင်းလာစေဖို့အားလုံးတို့ဝိုင်းပြီးတော့ဆုတောင်းပေးနေပါတယ်။နောက်တဲ့သောရရှင်ဇောထူးပိုင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါဗျူရီခင်ဗျာတဲ့အလုပ်တစ်ဖက်နဲ့တရေနာထောင်ရတာအတန်အရန်တိုးလို့အစစ်မပြေဖြစ်ရတဲ့အတွက်အတန်ပိုင်းလေးနဲ့ပတ်သက်ပြီးအကြံပြုစင်ပါတယ်တဲ့။ဟုတ်ကဲ့ကိုဇောထူးပိုင်နောက်ထောင်ရတာအစစ်မပြေရအထူးစိတ်မကောင်းပါဘူးရှင်။အတန
ကိုမေးချင်ရောလေကြားရတဲ့သူတွေလည်းပုံမှန်အတိုင်းကြားနေရပါတယ်။ဒါကြောင့်မို့တဲ့ချိုးသူတွေမကြားရဘူးဆိုတာဘာကြောင့်လဲအဖြေရှာမရဖြစ်နေပါတယ်။တယ်လီဖုန်းအမျိုးအစားကြောင့်လားအတန်တိုးကျယ်ခလုတ်ကြောင့်လားစဉ်းစားနေမိပါတယ်ရှင်။တကယ်လို့ Facebook ကနေမကြားရရင် YouTube ကနေဒါမှမဟုတ်လေ App ကနေပြီးတော့နားထောင်ရင်ရောအဆင်ပြေမလားဆိုတာစမ်းကြည့်စေချင်ပါတယ်ရှင်။သူကျေးဇူးတင်ပါတယ်နော်ကျမဒီစာကိုမစဉ်းစားမှပြန်နေရင်းနဲ့ပဲဒီ Google မှာလည်း Android phone တွေအတွက် application download လုပ်နိုင်တဲ့ link နောက်ပြီးကျမ YouTube ကနေပြီး view ရေမြန်မာပိုင်းကိုနားထောင်လို့ရတဲ့ဒီ YouTube လိပ်စာ app လိပ်စာနှစ်ခုထည့်ပေးလိုက်ပါတယ်ရှင်အားလေးတွေနဲ့ဆန်းကြည့်ပါအောင်နော်စာပြန်ရေးပေးပါအောင်သူကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနေ့စဉ်ကျဉ်းလည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်မျိုးစုံကိုရေးလာကြတဲ့သောရရှင်ရဲ့စာရီတွေကတစ်ဆောင်ကတော့ဝက်လက်မြို့နယ်ကမြို့ထက်အောင်ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်
။မြန်မာပြည်မှာပေးစာများစီစဉ်မှာစာရေးလိုက်ပါတဲ့ VOA မြန်မာပြည်မှာဆင်အာနာဒိန်းအခုဆိုတနည်းကျော်ချိတော့ပါပြီ။ပြောချင်တာကတော့စီးပွားရေးလုံးဝကျဆင်းနေပါလေ။ဘာလို့စားလို့လှုပ်ရှားမှန်းတော့မသိတော့ပါဘူး VOA ရဲ့။အမြန်ဆုံးအေးချမ်းစေချင်ပါလေ။ VOA ကိုလည်းလိုင်းတူရီဝါနေမနစ်တိုင်းထက်ခါတည်းလဲနားဆင်နေပါရဲ့အင်တာနက်ထက်ထောက်ခံရတဲ့ဒေသကပါအားပေးနားဆင်နေပါရဲ့အင်တာနက်မရတဲ့ခြားကရေးလိုက်တာပါနော
်ကိုမျိုးထက်အောင်မသူကစလုံးပေါင်းတက်ပုံမမှန်ရင်ဖြစ်ဖက်ပေးပါမယ်အေးတနာကြော်ရီတဲ့ဖုန်းကမကောင်းလို့ပါစာရရတာအဆင်မပြေလို့ပါလို့ဆိုလာပါရဲ့ဟုတ်ကဲ့စာရရတာကျေးဇူးပါကိုမျိုးထက်အောင်ရေစလုံးပေါင်းနေလဲမှန်ပါရဲ့နော်စလုံးပေါင်းမမှန်ရင်လဲပြန်ပြီးဖြစ်ဖက်တာကျမအရန်ကျွမ်းကျင်ပါရဲ့သရရှင်နေနေရေးထိုင်ရေးအစီမပြေဘူးဆိုတဲ့စာရေးရေးနေကြလို့လဲအထုစိတ်မကောင်းဖြစ်ရပါရဲ့အခြေအနေတွေလည်းတည်နေရလို့ပါအများဆုံးအစဉ်ပြေကြဖို့လဲမျှော်လင့်နေပါရဲ့ဒါနဲ့သရရှင်တယောက်ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာရိုးလေးပေးပို့လာပါရဲ့သူက VOA အတန်လွင့်ဌာနအနေနဲ့တရင်ချိန်ကြတဲ့အခါမှာအာနာသိန်းစစ်ကောင်စီကိုအာနာပိုင်လို့မပြောစီလို့ပါတဲ့အเจ้าမှာတရဝင်းအာနာလူကောင်စီဖြစ်နေလို့ပါဒါကြောင့်မလို့စစ်ကောင်စီလို့သာပြောကြားစီကြပါတယ်ဒီသောရရှင်သူ့ရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာပါတယ်နောက်တဲ့သောရရှင်ကတော့ကျွန်တော်စာကိုဖတ်ကြားပေးစီကြပါတယ်ကျွန်တော်ရဲ့နာမည်ကိုတော့လှုပ်ဝက်ပေးထားဖို့တောင်းဆိုပါတယ်ရန်ပြုမှာကြောက်လို့ပါတဲ့ဒီသောရရှင်က
မင်္ဂလာပါ VOA ယခုမြမအရေးနဲ့ပတ်သက်ပြီးကျွန်တော်အမြင်လေးတင်ပြခြင်းလို့ပါအာနာသိန်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နေတာအခုဆိုရင်တစ်နှစ်ကျော်ခဲ့ပါပြီတတိုင်းပြည်လုံးကဆန့်ကျင်ခဲ့ကြတာပါတို့တော့လေတိုင်းနဲ့ပြည်နယ်ထဲမှာတိုင်းနဲ့ကစကိုင်းနဲ့မကွေးတိုင်းကပျက်စီးဆုံးရှုံးမှုအိုးမဲ့အိမ်မဲ့ဖြစ်မှုတွေကပိုများတယ်လို့ကျွန်တော်အနေနဲ့ယူဆမိပါတယ် VOA အနေနဲ့ရောဘာကြောင့်စကိုင်းတိုင်းနဲ့မကွေးတိုင်းကအိုးမဲ့အိမ်မဲ့ဖြစ်မှုတွေပိုများနေရတာလဲဆိုတာကိုဆွေးနွေးပေးစီလိုပါတယ်ကျွန်တော်အမြင်ကိုတော့ VOA ကကျွန်တော်ပေးပို့တဲ့စာကိုဆွေးနွေးပြီးမှပဲတင်ပြပါရစေ VOA ဝိုင်းတော်သားအားလုံးကောင်းသောလူရဆန္ဒများနဲ့ပြည့်စုံကြပါစေမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေ
ဟုတ်ကဲ့မကွေးတိုင်းနဲ့မန္တလေးတိုင်းအိုးမဲ့အိမ်မွေဖြစ်မှုတွေဘာကြောင့်ပုံများလဲဆိုတာဆွေးနွေးပေးစီချင်ပါတယ်ဒီလိုမျိုးစင်ကြီးနဲ့အတိတ်တရားပြောရရင်တော့သခိုင်းတန်းနဲ့မကွေးတိုင်းကပျက်စီးဆုံးရှုံးမှုအများဆုံးဆိုပြီးတော့သိချင်ပြုစုထားတာတော့မတွေ့ရပါဘူးเนาะဒါမှလည်းဒီမင်းမြတ်ထားတဲ့အကြောင်းအရာကိုကောင်းတဲ့ထည့်ထားပြီးတော့အဲ့ရံနဲ့ပတ်သက်တဲ့အချက်လက်လေးဒီမှာရှာကြည့်ပါမယ်ရှာလို့ရရင်လမ်းပြောပို့ပေးပါမယ်လို့ဖြေချပေးချင်ပါတယ်เนาะသောရရှင်ကြီးကိုပိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်စာတွေရေးလာကြတဲ့စာတွေထဲမှာဒေးဗစ်အောင်ဆိုတဲ့သောရရှင်ရေးလာတဲ့စာကိုအခုဖော်ပြပေးချင်ပါတယ်နော
်အခုတလောပြည်သူတွေစားဝတ်နေရေးကြက်တဲလို့အွန်လိုင်းငွေချေးယူရင်တအားအလိန်ခံရပါတယ်ဘာလိစာဘာဖုန်းနံပါတ်မှမပါကျိုးတော့နောက်ခံမရှိတာကိုယုံတာယုံတဲ့သူအပြစ်ပါဒါပေမဲ့ VOA ကနေအသိပညာဖြန့်ဝေပေးစေချင်ပါတယ်ဗျာသူတို့လိန်တဲ့ပုံစံကဘာစာရွက်စာတန်းအတုဒါမှမဟုတ်အစ်စ်လှမ်းတောင်းပါတယ်
ပြီးလို့ရှိရင် ဆာရွက်ဆာရန်ကြီး ဆိုပြီးတော့ လိန်တောင်းမြန်ပါတယ် မိတ္တူပိုကိုင်းရင် ပြဿနာတိတ်မကြီးပါမဲ့ အစစ်ကိုတောင်းတာယုံပြီးပေးလိုက်မိရင် အဲ့ဒါပြန်ရဖို့ကိုငွေအညစ်ခံရပြန်ရော လိန်ဘုံလိန်ကြီးကတော့နိုင်ဂျီးရီးယားကလူတွေ မလေးရှားမှာလိန်တလူမျိုးပါပဲ ဒါကိုအားလုံးသိရအောင်လေလိုင်းကနေ မျှဝေပေးစေချင်ပါတယ်ဗျာ
ဒါတော့စာဝတ်နေရေးကြက်တဲနေတဲ့အချိန်မှာ လိန်သူလှဲ့သူတွေလည်းပေါ်များလာပါတယ်လို့ရေးလာတဲ့သောရဆင်စာပါ။ဟုတ်ပါတယ်။အခုလိုစာဝတ်နေရေးကြက်တဲလို့လည်းလူကောင်းတွေလည်းလူဆိုးတွေဖြစ်ကုန်ကြတာတွေအများကြီးတွေ့ရပါတယ်။သောရဆင်ရဲ့ပေးစာတွေကိုတော့ဒီနေ့ဒီမှာရရချင်ပါတယ်ရှင်။အားလုံးအတွက်ပိုမိုကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်။ ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ် Facebook အသုံးပြုတဲ့သူတွေအနေနဲ့ ဗီဒီယိုဘန်ဒီစ်နျူးဆိုတဲ့ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးရေးနိုင်သလိုဗီဒီယိုမြန်မာပိုင်း ဒီမနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးကြရီရင်ဖွင့်ကြရီနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ဖွင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
အေးတန်တာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းတွေထဲကတုဒအစီအစဉ်ကိုတင်ဆက်ပြရစေ။နိုင်ငံတကာသတင်းတွေကြီးရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘဟုတုတရရရှိစေဖို့မတ်ညိုညိုလွင်ကတင်ဆက်ပေးထားတာပါ။မြန်မာစစ်တပ်အနေနဲ့အင်အားသုံးပြီးပြည် ရဲ့နိုင်ငံခြားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အဖွဲ့ကြီးအကြောင်းကိုလည်းပြောပြခြင်းပါတယ်ခင်ဗျာ
Had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone, G7, go, Yamaluro, Semu, Taiti, Nanganyalu, Amyazuga, Kobo, Yosu, Jabai, G7, Mapare, Nangan Risuragale, Gababama, Chana, Jawabi, Semu, Tongazo, Nanganji, Chine, Lubare.G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ပါတယ်။နိုင်ငံ9နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့10ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှု၊လူအခွင့်အရေး၊ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကြွယ်ဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေကG7 ရဲ့အဓိကစီးနင်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ်။ G7
ီဆဲရင်ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1985ခုနှစ်ကပြင်သစ်အီတလီဂျပန် UK အနောက်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် GA ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုရှီမြို့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တက်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတက်ရောက်ပါတယ်။G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အနှိမ့်ကြတာဝန်ယူရပါတယ်။အခု2022ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။ G7 ရဲ့ဆွေးနွေးပွဲတွေမှာအကြီးကအဖြစ်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ရေနံနဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအကြီးကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေးကမ္ဘာ့ပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။ HIV AIDS, TB ရောဂါနဲ့ညှက်ဖျားရောဂါတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်ပုံငွေလှူဒါန်းမှုတွေကြောင့်2000ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းသန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။
တရင်လူတွေကတုဒအစီအစဉ်ကိုနားဆင်ကြည့်ရှုရတာပါအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကရွာလေးတစ်ရွာမှာမိချောင်းကြီးတစ်ကောင်ကိုသားဖနှစ်ယောက်ကျိုးကွင်းဆွတ်ပြီးဖမ်းလိုက်ကြပါတယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာကဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာမစ္စတာဟက်ဗီဖေ့စ်ဆိုတဲ့ခွေးလေးကအနိုင်ရသွားပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ကင်ဖြူတွေးတို့ကပူးတွဲပြောပြပါလိမ့်မယ်
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတစ်ရွာမှာမိကောင်းကြီးတစ်ကောင်ကိုရွာကန်သားဖာနှစ်ယောက်ကျိုးကွင်းဆွတ်ပြီးထိုင်လိုက်ကြပါတယ်။လူတွေအတွက်လည်းအန္တရာယ်ရှိနေစဉ်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားရင်ဖြစ်သူဥစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဥစမန်နဲ့တားဖြစ်သူ၁၄ရက်ကျော်တဲ့မိကောင်းကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိကောင်းကြီးကသူ့တို့ရွာမှာရှောက်သွားနေတာ၂ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါတယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေကွင်းတွေစီလဲသွားလို့မရ။အရန်လဲအနေနဲ့များမယ်။နောက်ပြီးကျွန်တော်တို့ဖမ်းလို့ရှိတဲ့မြောင်းဝေစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါတယ်။မိကျောင်းက၁၄ပေကျော်အရှိရှိတယ်လို့ဒေသခံတဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါတယ်။အဲ့ဒီမိကျောင်းကိုသူတို့ထရက်ကားနဲ့တဲပြီးတောထဲကိုပြန်လွတ်ပေးလိုက်ပါတယ်ရှင
်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာမစ္စတာဟက်ပီဖေးဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ်ဖလက်စတက်မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘနန်လီကမစ္စတာဟက်ပီဖေ့စ်ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အစိုးဆုံးခွေးလေးမစ္စတာဟက်ပီဖေ့စ်ကိုတလိမ့်ဆန်စောင့်ရှောက်ရေးဂေဟာကကယ်တင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါတယ်။ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ခြံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမောဟပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတိလိထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်လူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညီတညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါတယ် White Tan ဆိုတဲ့အသက်6နှစ်အရွယ် Pekingese ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလဲမရှိပါဘူးတတိယနေရာကိုတော့အသက်12နှစ်အရွယ်မန်ကီဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုနယူးယောက်မြို့က Riverside ဖန်ဦးရင်ထဲမှာပေါင်းမြက်ကျွေနဲ့အပင်တွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်။ဓာတ်ရုပ်စည်းရည်တွေမတုံးပဲတောထနေတဲ့အပင်တွေနဲ့မြက်တွေကိုကြဘာဝနီးအတိုင်းစိတ်တွေသုံးပြီးရှင်းတာပါ။နယူးယောက်ပြည်နယ် Ryback စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင့်20လောက်ကိုခေါ်လာတာပါ။ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်။ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတောရဲတိရစ္ဆာန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့ Riverside ပန်းဦးရင်ထိန်းသိမ်းရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ poison ivy လို့အပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကသိကြိုက်တယ်လို့လည်းပြောပါတယ်အဲ့ဒီစိတ်အကောင်20ထဲမှာ၄ကောင်ဟာလူရာတီ၄လလုံးဒီပန်းကျန်ထဲမှာနေထိုင်မှာဖြစ်ပြီးတော့တစ်ဧကကျဲတဲ့ပန်းကျန်ကိုရှင်းလင်းပေးမှာပါရှင်
အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်ကဂလော့စတာမြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောရိုင်လျှောက်ပွဲကိုကျင်းပခဲ့ပါတယ်။ကပ်ရောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောရိုင်တပ်ပွဲတွေနဲ့မတူတာကတော့ချောရိုင်ကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ပဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလေအားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလင်းထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါတယ်။အမေရိကန်ချောတိုင်းလျှောက်ပွဲမှာတော့အဖွဲလိုက်အလံကိုရယူဖို့ကြိုးစားရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်းကိုဖျက်ပြီးအလံကိုရအောင်ကြိုးစားရတာပါအခုလိုချောတိုင်းလျှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဒလေထုံးစံဖြစ်နိုင်တယ်လို့ပါဝင်ရှင်ပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးမျိုးပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ
ယူကရိန်းအရှေ့ပိုင်းလူဝန့်စတေတာကယူကရိန်းနဲ့ထိန်းချုပ်ထားဆဲဖြစ်တဲ့နောက်ဆုံးမျိုးလာရှန်ရှန့်ဆိုတင်ပိုက်ခဲ့တယ်လို့ရုရှားကတင်းနင်းနယ်နယ်မှာကြေညာလိုက်ပါတယ်။လူဟန်စတီတုသမရနိုင်ငံ LPR ဖြစ်တဲ့ခွဲထွက်ရေးလိုလားသူတွေအမိပေးထားတဲ့ဒီဒေတာကိုထိန်းချုပ်နိုင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုရုကသမရဗလာဒီမီယာပူတင်ကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးဌာနရဲ့ BBC သတင်းဌာနနဲ့မေးမြန်းခန်းမှာတော့ဒီမျိုးကိုရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ခွဲထွက်ရေးတပ်ဖွဲ့တွေအပြည့်အဝထိန်းချုပ်ထားနိုင်တာမရှိပါဘူးလို့ပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့တဲ့ဩစတြေးလျဝန်ကြီးချုပ်အန်ထနီအယ်ဘနီစ်ကယူကရိန်းကိုဩစတြေးလျနိုင်ငံကစစ်လက်နက်ပစ္စည်းတွေအကူအညီထပ်ပြီးပေးမယ်လို့ပြောပါတယ်။တန်ချက်ကကားအဆင့်14စင်း၊ကြီးကကားအဆင့်20အပြင်တက်တေရွှေပြောင်းရမှာတုံးတဲ့စစ်ကားအစင်60လောက်နဲ့ဒရုန်းတွေအပါဝင်တခြားစစ်တုံးပစ္စည်းကိရိယာတွေထောက်ပံ့ပေးမယ်လို့ပြောသွားတာပါတနင်္ဂနွေနေ့မှာဂါနာနိုင်ငံအဆရာမှာချင်းပါနေတဲ့ ECOWAS အနောက်အာဖရိကထိပ်သီးညီလာခံကိုတက်ရောက်လာတဲ့ဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့ဒေသရင်းကမာလီဘာကီနာဖာဆိုနဲ့ဂီနီနိုင်ငံတွေကအာဏာသိမ်းမှုတွေကြောင့်ဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားနေကြပါတယ်မနေ့ကဖေဗရီမှာစစ်တပ်အာဏာသိမ်းပြီးခရက်ကပရမဆုံးအချိန်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မြန်မာစစ်ကောင်းဆောင်ကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ချားစတာမော့ခ်နဲ့ဂျူနာခမ်းမီတို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုက်တော်မီတာ24 50 51နဲ့လိုင်းလာမီတာ190လို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူပူတွဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်တွေကမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွေ့ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.